ခရစ်တဂရီ2012ခုနှစ်နိုဝင်ဘာလ12ရက်နေ့ဒီနေ့လာနေ့မှာအမေရိကန်နိုင်ငံဟမ်မွန်ဘေးမြို့ကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မန္တနဝိဟာရကျောင်းတိုက်ကြီးမှာဓမ္မန္တနဝိဟာရကျောင်းတိုက်ကြီးရဲ့နိုင်ငံဆရာတော်ဘုရားကြီးများဥဒိဋ္ဌာယူကျင့်ပတ်ပြုလုပ်အပ်တဲ့တတိယအကျင့်မြတ်မဂ္ဂဝိပဒနာဒိဋ္ဌတရားစကားပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခကလာတော်မှာဘုရားရှင်ကရောမြတ်ကြီးတာဝတိပြုမှုစေတဝန်ကြောင့်တော်မှာသရေသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမျိုးတော်ရင်းကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာသဂရဂามိမေညာအနာဂามိမေညာအရဟတမေညာများအတိအယရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာများယနေ့ကြပါစေသဂရဂามိမေညာများယနေ့ကြပါစေအနာဂามိမေညာများယနေ့ကြပါစေအရဟတမေညာများယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ပဉ္စမြာရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ပဋိစ္စသမုပ္ပါဒ်တရားတော်ကိုမြတ်စွာဘုရားသခင်ကတော်မြတ်ကြည်သည်မာတဂရတရားတောင်းကုန်နှင့်ကဆောင်လာပြည့်နှင့်ညမှာဆင်ញံနှလုံးသွင်းတော်မူခဲ့ပါတယ်။ပဋိစ္စသမုပ္ပါဒ်တရားကိုဆင်ញံနှလုံးသွင်းရင်းနဲ့ပဲဖျားဖြစ်တို့ရရှိတော်မူလာခဲ့တယ်။ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်သည်ဖျားဖြစ်ဖို့ရန်အတွက်အခြေခံအဖြစ်ကျင့်ကြရတဲ့ကျင့်စဉ်တစ်ခုလို့အဲဒီလိုသတ်မှတ်ရမှာဖြစ်ပါတယ်။ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်တရားကိုဆင်ခြင်နှလုံးသွင်းကြရတယ်လေ။မြတ်စွာဘုရားဖျားလောင်းဘဝနဲ့ကျင့်ကြတာပရမအနာဘာနာကမ္မထာကျင့်ရပါတယ်ကျင့်ခဲ့ပြီမဲ့လို့လည်းပဲပညာမပြောက်ဘူးကျော်သဘောနဲ့သဘောစီကိုဉာဏ်မရောက်ဘူးပညာမပြောက်တော့ဘာဖြစ်လဲဒိဋ္ဌိမကွာဘူးပေါ့ဟုတ်လားပညာမပြောက်တော့ဒိဋ္ဌိမကွာဘူးပေါ့ဘလို့မကွာတယ်လဲဒိဋ္ဌိမကွာဘူးဆိုတာဘာပြောတာလဲပညာမပြောက်တော့ပညာကိုပဲတွေ့နေတာပေါ့နော်ပရမတ်စီကိုစိတ်ကမရောက်ပညာစီမှာပဲစိတ်ရောက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့ပဲကြည့်နေတယ်ဟုတ်လားပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့ကြည့်တော့ကြည့်ရမှာကဘလို့ကိုကြည့်ရမှာလဲပရမယုံနာကိုကြည့်ရမှာသူကြည့်နေတာကပုဂ္ဂိုလ်တ attva ကိုကြည့်တယ်အဲဒါကြောင့်မလို့ဝိပဿနာဖြစ်လားမဖြစ်ဘူးနော်အဲဒီလိုမဖြစ်တော့အနာမနာကမ္မဋ္ဌာန်းနည်းဆက်ရှုလိုက်တာဇာနေရတဲ့ဘိညာဉ်တွေရတယ်ပုဗ္ဗေနိဝါသလောတိဘိညာဉ်တို့ဒီပါစုကိုဘိညာဉ်တို့သူရဘောကအတိတ်ဘဝဖြစ်စေအခြားအခြားသောပုဂ္ဂိုလ်ရဲ့အတိတ်ဘဝဖြစ်စေဘဘဝကနေဘဘဝသို့ရောက်တယ်ဘဘဝကတည်းရင်ဘဘဝဘဘဝကိုရောက်တယ်ဒါတွေကိုသူသိဘဝဆိုတာသူမြင်တဲ့ဘဝကပုဂ္ဂိုလ်တ attva လူရင်းနဲ့ဒီပြမာတွေခွေးရချက်တွေငှက်တွေဒါတွေကိုသူတွေ့တယ်အဲ့ဒီလိုတွေ့နေတဲ့အတွက်သူရဲ့ဉာဏ်ကပုဂ္ဂိုလ်တ attva စီမှာပဲရောက်နေတယ်။ယုံနာစီမရောက်ဘူး။အဲဒါကြောင့်ဝိပဿနာမဖြစ်ဘူး။ဒီတော့ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ပေါ့။အခုဘုန်းကြီးတို့ပရိသတ်တွေကတော့ယုံနာစရာကိုကြားဖို့နေကြပြီ။ဘုရားဘာသာဖြစ်တာလည်းဒီကြောင့်မြန်မာဖြစ်တာလည်းဒီကြောင့်ငယ်ငယ်ကလေးကယုံနာအကြောင်းကြားဖို့နေကြပြီဆိုတော့အခက်အခဲမရှိဘူး။ဖျားလောင်းမှာအကဲကဲဖြစ်ကြာဘူးနာဝလည်းလောင်းဝမရှိဘူးသင်ပေးမဲ့ပုဂ္ဂိုလ်လည်းမရှိဘူးတပ္ပတာသူ စဉ်းစားနေရတာဆိုတော့ယုံနာကိုမမြင်နိုင်ဘူးဖြစ်တယ်။အဲဒီတော့အတိတ်ဘဝတွေပြန်စဉ်းစားတော့လည်းဘာတွေပဲတွေ့လဲ။ဘဝတွေပဲတွေ့တယ်။ဘဝမျိုးမျိုးတတ္တဝါမျိုးမျိုးတဘဝပြီးတဘဝသွားလာကြဆားဒါတွေပဲတွေ့တယ်။အဲဒီတော့ဝိပဿနာရဲ့အရှုခံဖြစ်တဲ့ယုံနာခန္ဓာကိုမြင်အောင်အဲ့ဒီဒေဝသကုညာပုပ္ပညဝတ္တနာသတိဉာဏ်ဒီအားကိုပြီးတော့ရှားရတာပေါ့နော်အဲ့ဒီလိုရှားတဲ့အခါကျတော့ဘဝတွေတဘဝပြီးတဘဝဖြစ်နေလိုက်တာဘဝတွေမဆုံးဘူးဘာဖြစ်လို့ဒီလိုဘဝတွေတဘဝပြီးတဘဝဖြစ်နေရတော့စဉ်းစားရင်းနဲ့တော့မှဘာသာတွေ့တယ်လဲဆိုတော့ဘဝတစ်ခုရတယ်။နောက်အဒီဘဝကနေတည်တယ်။ဝิญဉ်ချုပ်တယ်ပြောကြပါစို့နော်။ပြီးတော့ဘဝရက်မတော်ဘူး။ဘယ်ရောက်သွားလဲ။နောက်ဘဝရောက်သွားတယ်။ဘာဖြစ်လို့နောက်ဘဝရတယ်လဲ။အခုဘုန်းကြီးတို့ပရိသတ်တွေစဉ်းစားမိလား။အခုဘဝတစ်ခုရတယ်။ဒီဘဝကမလွတ်မသွေချုပ်။ချုပ်ပြီးရင်နောက်ဘဝတစ်ခုရမလားမရဘူးလားရမယ်နော်ရမလို့ယုံကြည်ထားတယ်ပေါ့ဟုတ်လားရမလို့ယုံကြည်ထားတယ်ဘာဖြစ်လို့နောက်ဘဝရလာတာလဲတဏှာကြောင့်နော်ဘာဖြစ်လို့နောက်ဘဝရတော့တဏှာကြောင့်ဟုတ်ပြီနောက်ဘဝရတာတဏှာကြောင့်ဆိုပေမဲ့သူကအဓိကအကြောင်းမဟုတ်သေးဘူးလက်ရှိရထားတဲ့ဘဝအပေါ်မှာဘုရားဘာသာမဟုတ်ဘူးဆိုရင်ဖျားဟောတရားသာကျမ်းနာမထားဘူးဆိုရင်ရထားတဲ့ဘဝအပေါ်မှာဒုက္ခလို့မြင်မလားဒုက္ခလို့မြင်မလားဒုက္ခလို့မြင်မှာပေါ့နော်ဖျားဟောတဲ့တရားသာနာကျမ်းမထားဘူးဆိုရင်ရထားတဲ့ဘဝဟာဒုက္ခပဲဟုတ်လားဘဝဟာဒုက္ခပဲသာသမိတ္တိခင်ပုံမိသားစုတွေနဲ့တတ်တဝန်းဝန်းနေရတာဒုက္ခပေါ့ဒါပေမဲ့ကိုနေခြင်းတိုင်းအာရပါရနေခွင့်ရရလာမိတော့မရဘူးအချိန်တန်ကြရင်ခွဲရခွာရတာပဲနော်ရှင်ခွဲမခွဲဒေခွဲခွဲအဲ့ဒီလိုခွဲရခွာရပြီဆိုရင်လေဘဝဟာဒီတိုင်းပြီးသွားတာမပြီးဘူးနဘောကထပ်ပြီးတော့ဖြစ်တယ်။ဘာကြောင့်ဖြစ်တယ်လဲဆိုတော့လက်ရှိဘဝကကိုယ့်အမြင်မှာနေပျော်တဲ့ဘဝလို့ကိုယ်ကမြင်တာဘူးနော်။နေပျော်တဲ့ဘဝလို့မြင်တယ်။တကယ်တမ်းကျတော့ဘဝဆိုတာနေပျော်တဲ့ဘဝမဟုတ်ဘူး။ဒုက္ခသစ္စာ။ဒါပေမဲ့ကိုယ့်အမြင်ဘုဒ္ဓဆင်းတို့ရဲ့အမြင်မှာတော့သာသမီဇနီးခင်ပွန်းတွင်နဲ့နေရတာအဆင်ပြေတယ်။ဒီတော့ဘဝတစ်ခုရတာသူ့အတွက်ချမ်းသာတစ်ခုရတာပဲ။ချမ်းသာတစ်ခုရတာပဲလို့အဲ့ဒီလိုစိတ်ထဲမှာသဘောပေါက်သည့်အတွက်ဒီဘဝကနေထွက်သွားရတော့မယ်လို့အကြောင်းသိလာတဲ့အခါကျတော့အလားတူဘဝတစ်ခုထပ်ပြီးတော့လိုချင်လာတယ်။နော်အလားတွေဘဝတွေကိုထပ်ပြီးတော့လိုချင်လာတယ်။ဒီဘဝမှာဒီလိုနေရတာစိတ်ထဲမှာအားမရဘူးမတည်တည်ဘူး။နောက်ထပ်ဒီလိုဘဝမျိုးထပ်ပြီးတော့ဖြစ်ချင်တယ်။နောက်ထပ်ဘဝတွေကိုထပ်ဖြစ်ချင်တာကတဏှာ။ဒီဘဝမှာနေရတာမတည်တည်ဘူးဆိုတာလည်းတဏှာ။နော်။ဒီဘဝမှာနေရတာမတည်တည်ဘူးဆိုတာလည်းတဏှာ။နောက်ဘဝတွေကိုထပ်ဖြစ်ချင်တာလည်းတဏှာ။အာဒီဘဝမှာမပြည့်စုံတာတွေရှိတယ်မပြည့်စုံတာတွေရှိတာကိုယ်ကပြည့်စုံအောင်လုပ်ချင်တယ်ပြည့်စုံအောင်လုပ်ချင်တယ်ဆိုတာလည်းဒါလည်းတဏှာပဲဒီတော့ဘဝမှာမြှောင်နှင်းချက်တွေဟာပြည့်စုံတယ်လို့ကိုမရှိဘူးဟုတ်လားဘယ်တော့ငကစမြှောင်နှင်းလာကြတာလဲလူမတိတ္တစအယောကရကမြှောင်နှင်းလာကြတာဖြစ်ချင်တာတွေအများကြီးပဲဖြစ်ချင်တာတွေအများကြီးပဲเนาะလူမတိတ္တစအစယောကရကဖြစ်ချင်တာတွေအများကြီးပဲဒါရီယာတဏှာတွေပေါ့ဘာဖြစ်ခြင်းလဲညာဖြစ်ခြင်းလဲငါကြည့်လိုက်ရင်ဘာဖြစ်ခြင်းလဲဘာလုံးမလဲဘာလုံးမလဲဘာလုံးမလဲ တန်းစီပြီးတော့စဉ်းစားလာကြတာအဲ့ဒါတစ်သားပဲနော်အဲ့ဒီလိုတန်းစီပြီးတော့စဉ်းစားလာခဲ့တဲ့ကိုယ့်ရဲ့စဉ်းစားချက်တွေဟာအကောင်လုံးဖြစ်သလားမေးတော့မဖြစ်ဘူးမဖြစ်တော့ကျင်တတ်သလားမေးတော့မကျင်တတ်ဘူးမကျင်တတ်တော့ထပ်ပြီးတော့မဖြစ်ချင်ဘူးလားဖြစ်ချင်သေးတယ်ဒီဘဝမှာမဖြစ်သမျှနောက်ဘဝကြာရင်ဖြစ်ကိုဖြစ်ရမယ်လို့ပြောလိုက်ချက်ထားခဲ့တယ်အဲ့ဒါလည်းပါလေတဏှာပဲဒီတော့ဒီဘဝလုံးမှာဘယ်လိုကြီးဆုံးနေလဲတဏှာကြီးဆုံးနေတာတဏှာကြီးဆုံးနေတာဘာဖြစ်လို့ဖြစ်ချင်ရတော့ဖြစ်လာသမျှတွေခါကိုယ်စိတ်ကူးတယ်လို့ချမ်းသာဒုက္ခရမယ်လို့ကိုကထင်လို့ဖြစ်ချင်တာပေါ့ကိုယ်စိတ်ကူးတဲ့အတိုင်းဖြစ်လိမ့်မယ်ထင်လို့ဖြစ်ချင်တာပေါ့ကိုယ်စိတ်ကူးတဲ့အတိုင်းဖြစ်မယ်လို့မထင်ဘူးဆိုရင်ဖြစ်ချင်တဲ့စိတ်ပဲပေါ်ပါမလဲဒါပေမဲ့ကိုကဖြစ်ချင်နေတယ်ဘာလို့ဖြစ်ချင်တော့ကိုဖြစ်ချင်တဲ့အတိုင်းဖြစ်လိမ့်မယ်လို့ထင်တာပေါ့အဲ့ဒီကလေးကသူ့အထင်မြင်ချက်တွေမှားနေတယ်ဟုတ်လားမှားနေတယ်မှားနေမှသိရတာနဲ့အဲမှားနေမှမသိလို့ကိုသူကဖြစ်ချင်တာပေါ့မှားမှသိရင်ပဲဖြစ်ချင်မလဲနော်အဲ့တော့ဘဝတစ်ခုရတယ်အရိယာရတဲ့ဘဝမှာကိုကမျောလင်းချက်တွေထားတယ်မျောလင်းချက်ထားတာတဏှာဘာလို့မျောလင်းချက်ထားတယ်ကိုဖြစ်ချင်တယ်လို့ဖြစ်လိမ့်မယ်ထင်လို့မျောလင်းချက်ထားတယ်အဲ့ဒီဖြစ်ချင်တယ်လို့ဖြစ်လိမ့်မယ်ထင်တာကိုကမှားနေအစကရကမှားနေတာနော်အစကရကမှားနေအဲ့ဒီမှားတာဘယ်လိုကြောင့်မှားတော့အဝိဇ္ဇာကြောင့်အဝိဇ္ဇာကြောင့်မှားတယ်ကအဝိဇ္ဇာကအမှန်တည်းမသိအောင်ဖုံးကွယ်ထားတာကိုတွေးသမျှခေါ်သမျှအမှန်တည်းမဖြစ်အောင်ဘယ်လိုကဖုံးကွယ်ထားလဲအဝိဇ္ဇာစိတ်ကူးသမျှအမှန်တည်းမဖြစ်အောင်ဘယ်လိုကဖုံးကွယ်ထားလဲအဝိဇ္ဇာအဲ့တော့ကိုတွေးနေတာတွေဟာလောကအနေနဲ့အမှန်နေလို့အထင်ကောင်းထင်လိုက်မယ်။ကိုယ်အနေနဲ့အမှန်လို့အထင်ကောင်းထင်လိုက်မယ်။ဒါပေမဲ့အရိယာမျက်စိနဲ့အရိယာပုဂ္ဂိုလ်ရဲ့မျက်စိနဲ့ကြည့်လိုက်မယ်ဆိုရင်ကိုယ်တွေးနေတာတွေကအလုံးမှားတယ်။ကိုယ်ဖြစ်ချင်တာတွေကလည်းအလုံးမှားတယ်။ကိုယ်မျှော်လင့်ချက်တွေကလည်းအလုံးမှားတယ်။ကိုယ်ကလူချမ်းသာဖြစ်ချင်တယ်၊နတ်ချမ်းသာဖြစ်ချင်တယ်။အရိယာတို့ရဲ့မျက်စိမှာလူချမ်းသာတာလည်းမရှိဘူး၊နတ်ချမ်းသာတာလည်းမရှိဘူး။အလုံးကဒုက္ခသစ္စာတွေကြီးပဲ။နော်ဒါဒီလိုကြိုးစားရင်ဒီလိုဖြစ်နေမလို့ထင်တယ်။အရိယာတို့ရဲ့မျက်စိမှာကြိုးစားလိုက်မဖြစ်ဘူး။ကြိုးစားလိုက်မဖြစ်ဘူး။အားလုံးဟာအကြောင်းနဲ့အကျိုး။အကြောင်းနဲ့မှအကျိုးဖြစ်တာ။အကြောင်းမသိရင်အကျိုးမဖြစ်ဘူး။ငါတော်ယုံနဲ့မဖြစ်ဘူး။နော်။ငါတော်ယုံနဲ့မဖြစ်ဘူး။အကြောင်းရှိမှအကျိုးဖြစ်တာ။အဲ့ဒါတွေကိုကနားမလည်ဘူး။နားမလည်တဲ့အခါကျတော့ကိုဖြစ်ချင်တယ်လို့အားလုံးဖြစ်နေမယ်လို့ပဲမထင်ဘူးလားထင်ရလား။ထင်ခဲ့တယ်အဲ့ဒီအထင်ကမှန်သလားမှားသလားမှားနေတယ်အဲ့ဒီမှားတဲ့အခြေခံဟာဘလို့ကိုအခြေခံသားလို့လဲအဝိဇ္ဇာကိုအခြေခံလို့မှားနေတာဒါတော့အဝိဇ္ဇာကိုအခြေခံတဲ့အတွက်ဒွိခေါ်တွေမှားတယ်အယူဆတွေမှားတယ်အလောက်ကံတွေမှားတယ်အလုံးကမှားနေတယ်အဲ့ဒီမှားရင်းမှုနဲ့မှားရင်းမှုတကယ်သဘောဘာကတော့မှားနေတယ်ဒါပေမဲ့အဲ့ဒီမှားရင်းမှုကိုကိုယ်စိတ်ထဲမှာအမှန်ထင်ပြီးတော့မြောင်းလေးကျက်စွန့်သလားမီးတော့မစွန့်ဘူးဒီဘွားကမှလည်းမြောင်းလေးကျက်မစွန့်ဘူးငယ်ငယ်တုန်းကနည်းနည်းကြီးလာရင်ဆိုတဲ့မြောင်းလေးကျက်ထားတယ်နည်းနည်းကြီးလာတော့လည်းဒီချက်ပေါ်ကြီးလာရင်မြောင်းလေးကျက်ထားတယ်အဲ့ဒီလိုနဲ့မြောင်းလေးမြောင်းလေးရင်းနဲ့ဘွားနောက်ဆုံးအချိန်ရောက်လာတော့လည်းနောက်ဘွားကြာမှဒီလိုလာတာကိုဟုတ်လားဒီဘွားတော့အချိန်မရတော့ဘူးဒီဘွားတော့ဘာမှလုပ်လို့မရတော့ဘူးဒါဖြင့်ဘယ်တော့ကြာမှလဲနဘဝကြာမှာနဘဝကြာမှာနဘဝကြာမှာနဘဝကြာမှာဒီဘဝမှာကိုယ်ကျန်စစ်တမမဖြစ်တဲ့အရာလုံးသည်နဘဝကြာမှာဖြစ်စီရမယ်ပြောင်းလဲချက်ဒီဘယ်အထိရပါလဲနဘဝအထိရပါလဲဒီတော့တတ္တဝါတွေကနဘဝကိုပြောင်းလဲကြတာကြီးပဲနော်ဘလောက်ပဲယာရုရှိရှိအာနာရှိရှိတကောရှိရှိအဲယာရုတွေအာနာတွေတကောတွေရှိတုန်းကတော့ဘာမှမစင်သားဘူးအဲ့ဒီယာရုတိတကောတွေအာနာတွေဆောင်းလို့ရတော့မယ်လဲဆိုရောအဲ့ဒီကြတော့နောက်ဘဝအတွက်မျောနေလာပြီဒီဘဝမှာတော့မျောနေတယ်လို့မဖြစ်တော့ဘူးနောက်ဘဝမှာတော့မျောနေတယ်လို့ဖြစ်ကောင်းရဲ့ဆိုပြီးတော့နောက်ဘဝကိုမျောလာပြီမျောလာပြီတဏှာအချင်းနေအမှန်ကိုမသိတာကအဝိဇ္ဇာမျောတာကတဏှာဘာဖြစ်လို့မျောတယ်လဲ အခြေအနေအမှန်ကိုမသိလို့မျောတာဟုတ်လားမသိတာကအဝိဇ္ဇာမျောတာကတဏှာအဲ့ဒီနှစ်ခုကြောင့်ဒီဘဝကနေတင့်နေအမယာကိုနောက်ဘဝကိုလှမ်းမျောတယ်နောက်ဘဝဖြစ်ချင်းသေးတယ်နောက်ဘဝကိုဆက်သွားချင်းသေးတယ်နော်သွားချင်းသေးတယ်နောက်ဘဝကိုဆက်သွားချင်းသေးတယ်ဆိုတော့နောက်ဘဝရာကြောင့်အလုပ်တွေလုပ်ကြရတာပေါ့မလုပ်လို့ပဲဖြစ်မယ်နော်သူဘာသာအလျောသာဘုရားဘာသာဆိုလို့ဘုရားဘာသာအလျောသာခရိယခရိယအလျောသာအစ္စလမ်အစ္စလမ်ဘာသာအလျောသာနောက်ဘဝအတွက်နောက်ဘဝအတွက်နောက်ဘဝအတွက်အားလုံးပြည့်စုံနေကြတာအဲ့တော့ကိုယ့်ရဲ့ပြည့်စုံမှုကနှမျိုးပေါ့ပရမတ်မျိုးကပြစ္ဆုတ်ပံဘဝအတွက်ပြည့်စုံနေတယ်နောက်တစ်မျိုးကနောက်ဘဝအတွက်ပြည့်စုံနေတယ်ပြည့်စုံမှုဘယ်နှမျိုးလဲဒါတတ္တဝါနဲ့တတ္တဝါနဲ့လူတိုင်းလူတိုင်းဒီတိုင်းကြီးပဲရှိနေကြတာပဲနော်လူတိုင်းလူတိုင်းရဲ့စိတ်ကိုယ်ထဲမှာပြည့်စုံမှုနှမျိုးနဲ့ပြည့်စုံနေကြတာနံပါတ်၁ကလက်ရှိပြစ္ဆုတ်ပံဘဝအတွက်ပြည့်စုံနေတယ်ဒုတိယကအနာဂတ်ဘဝအတွက်ပြည့်စုံနေတယ်အဲ့ဒီပြည့်စုံနေတာကိုကမ္မဘဝလို့ခေါ်တာပေါ့ဟုတ်လားမျောနေတာကတဏှာမျောနေတယ်လို့ဖြစ်လိမ့်မယ်လို့ယုံကြည်လိုက်တာကဥပါဒံနော်မျောလင်းတာကတဏှာဝါလိုခြင်းတရားလိုခြင်းဟိုဟာမျောလင်းတရားမျောလင်းမျောလင်းတာမှန်သမျှဒီပါလေတဏှာဖြစ်လိမ့်မယ်လို့ယုံကြည်တာကဥပါဒါဖြစ်အောင်လုပ်နေတာကကမ္မဘဝတဏှာဥပါဒါကမ္မဘဝဆိုတဲ့အကြောင်းတရား၃မျိုးနဲ့လုပ်တဲ့အခါကျတော့နောက်ဘဝမရဘူးလားရလားလားရလာတာပဲအဲဒီတော့နောက်ဘဝရတာဘာကြောင့်ရသလဲမေးရင်အဓိကကတော့အဝိဇ္ဇာကြောင့်ပဲအဝိဇ္ဇာတွေမကဘူးအဝိဇ္ဇာနဲ့ဘုတွေ့ပြီးတော့တဏှာဖြစ်တယ်ဥပါဒံဖြစ်တယ်ဟောကမ္မဘဝတွေဖြစ်တာပေါ့နော်အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနာပေါ့အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်နောက်ဘဝမှာယုံနာနေပေါ်တယ်ဟုတ်လားအဲဒီတော့နောက်ဘဝရခြင်းရဲ့အကြောင်းကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့သင်္ခါရရဲ့ဆိုပြီးတော့ပရိစ္ဆသမုပ္ပါဒ်မှာတရားဘယ်နှမျိုးပြလဲ၅မျိုးပြတယ်အဝိဇ္ဇာနဲ့သင်္ခါရကနံပါတ်၁ကွယ်မှာရှိတယ်တဏှာဝရကံကနံပါတ်တဏှာဝရကံက၃ကွယ်မှာရှိတယ်ဒီလိုမဟုတ်လားအဲ့ဒီနှစ်ခုပေါ်ပေါ်ပြီးတော့အတိတ်ဘဝနဲ့ပြစ္ဆုတ်ဘဝပြစ္ဆုတ်ဘဝနဲ့အနာဂတ်ဘဝဆက်ဆက်ပြီးလိုက်တာမဟုတ်လားအတိဘဝကနေပြစ္ဆုတ်ဘဝရောက်အောင်ပို့ပေးလိုက်တာကအဝိဇ္ဇာနဲ့သင်္ခါရပြစ္ဆုတ်ဘဝကနေနောက်ဘဝရောက်အောင်ဖလှပ်ပို့လိုက်တာကတဏှာဥပါဒကံအဲ့ဒီတရား၅မျိုးပူပေါင်းပြီးတော့ဆောင်ရွက်လိုက်တာတတ္တဝါတွေကဘဝအဖယ်ပြတ်တော့မလဲမပြတ်တော့ဘူးဒီတရား၅မျိုးရှိနေဒီမှာကလည်းပါလို့ဘဝကဘယ်တော့မှမပြတ်တော့ဘူးဘဝမတူတာသာရှိမှာပေါ့နော်ခွေကျင်ကတိသာဖြစ်ခြင်းဖြစ်မယ်လူပေါ်ရောက်ခြင်းရောက်မယ်နတ်ပေါ်ရောက်ခြင်းရောက်မယ်ဗြမပေါ်ရောက်ခြင်းရောက်မယ်ဒါပေမဲ့ဘဝပြတ်ဖို့တော့မရှိဘူးဘာဖြစ်လို့ဘဝမပြတ်တာလဲအဝိဇ္ဇာတဏှာဥပါဒံကမ္မဘဝသင်္ခါရပြောပြောအဝိဇ္ဇာတဏှာဥပါဒံကမ္မဘဝသင်္ခါရအရိတရား၅မျိုးရှိလို့တတ္တဝါတွေဟာဘဝမပြတ်တော့ဘူး။ဒါကြောင့်နောက်ဘဝဘာကြောင့်ဖြစ်တယ်လဲမေးရင်အဝိဇ္ဇာ၊တဏှာ၊ဥပါဒံ၊ကံ၊သင်္ခါရ။အဲ့ဒီတရားတွေကြောင့်နောက်ဘဝရလို့ဖြစ်လာတာ။အဲ့ဒီတရားအားလုံးထဲမှာအရင်စလိုက်တော့အဓိကကတော့အဝိဇ္ဇာပဲ။ဟုတ်လား။အဝိဇ္ဇာပဲ။ဒီဘဝတစ်ခုလုံးကိုလည်းမှောင်ချထားတာအားလုံးအကောင်းကြီးလိုပဲမြင်နေတယ်။နောက်ဘဝတစ်ခုလုံးကိုလည်းစိတ်ထဲမှာမှောင်ချထားတယ်တကယ်အပြစ်နာစားတယ်အားလုံးဖုံးကွယ်ထားတဲ့အခါကျတော့အဝိဇ္ဇာကအဝိဇ္ဇာရဲ့အမြင့်မှာဘယ်လိုမြင်လဲအားလုံးကောင်းလိမ့်မယ်နောက်ဘဝလည်းကောင်းမယ်နောက်ဘဝလည်းကောင်းမယ်ဒီနေ့မှကကောင်းရင်ကောင်းမယ်နတ်ဘုံမြမဘုံနတ်ဘဝမြမဘဝရောက်သွားရင်ချင်းစည်းစိမ်ဥစ္စာချမ်းသာအားလုံးခံစားရမယ်ဆိုတဲ့မျှော်လင့်ချက်တွေထားတယ်ထားတော့ຢာကြောင်းလို့ဒီလို့တဲ့လို့တော့ရလာတယ်နော်ရလာတယ်အဲဒါကြောင့်မလို့မျောလင်းချက်ထားခြင်းရဲ့အကြောင်းသည်အဝိဇ္ဇာ အဝိဇ္ဇာတရားဟာဘဝတွေရဲ့အပြစ်ကိုမမြောက်ဖုံးကွယ်တဲ့တရားဖြစ်တဲ့အတွက်အဲ့ဒီဘဝနဲ့နေနေတဲ့ပုဂ္ဂိုလ်တွေဟာကိုရထားတဲ့ဘဝကလေးကိုလည်းသာယာတဲ့တမက်တဲ့နေတဲ့နောက်ဘဝကိုလည်းသာယာတဲ့တမက်တဲ့နေတဲ့ဘဝတစ်ခုဆုံးသွားပြီမဲ့ကိုယ်စိတ်ထဲမှာမဆုံးခြင်းမူနောက်ဘဝထပ်မြောက်သေးတယ်ဒီတော့အဝိဇ္ဇာကြီးတက်တဲ့နဲ့တော့ဘဝတစ်ခုရတာမဖြစ်နိုင်ဘူးတဏှာလည်းပါသေးတာပေါ့နော်အဝိဇ္ဇာပါမယ်တဏှာပါမယ်အဝိဇ္ဇာတဏှာသည်မူလအကြောင်းအရင်းအမြစ်အခြေခံတရားသို့သောသူတို့နဲ့တွဲပြီးတော့ဘယ်လိုတွေဖြစ်တော့ဥပါဒံဖြစ်တယ်ကမ္မဘဝဖြစ်တယ်သင်္ခါရဖြစ်တယ်ဟုတ်လားသင်္ခါရဖြစ်တယ်အဲ့ဒီလိုမြတ်စွာဘုရားကတွေးလိုက်ရတာကိုနော်အဲ့ဒီလိုတွေးလိုက်တဲ့အခါကျတော့ပရိစ္ဆေသမုပ္ပါဒ်ဘောလေးမပေါ်ဘူးလားပေါ်လာလားတတ္တဝရရဲ့ဖြစ်စဉ်ကိုသိလိုက်ပြီနော်တတ္တဝရရဲ့ဖြစ်စဉ်ကိုသိလိုက်တော့ပရိစ္ဆေသမုပ္ပါဒ်သဘောလေးပေါ်လာပြီအဲ့ဒီပရိစ္ဆေသမုပ္ပါဒ်သဘောလေးပေါ်လာတဲ့အခါကျတော့နော်ဘဝတစ်ခုနဲ့တစ်ခုကိုယ်ဆက်ကိုလှမ်းပြီးတော့ကြည့်လိုက်တဲ့အခါမှာအတိတ်ဘဝတုန်းကအဝိဇ္ဇာဖြစ်ခဲ့ပူတယ်အတိတ်တုန်းကအဝိဇ္ဇာဖြစ်ခဲ့ပူတယ်ပစ္စုပ္ပန်မှာကအဝိဇ္ဇာမရှိဘူးလားရှိလားရှိတာပဲအတိတ်တုန်းကသာဝိဇ္ဇာရှိတာမဟုတ်ဘူးပြစ္ဆုတ်ပါမှာလည်းဝိဇ္ဇာရှိတယ်။ဒါပေမဲ့အဓိကကတော့အတိတ်ဝိဇ္ဇာပေါ့။အဝိဇ္ဇာဖြစ်တဲ့အခါကျတော့အဝိဇ္ဇာကအမှောင်ဒူကြီးဖြစ်အောင်ဖွင့်လွှတ်ထားတယ်။အဲဒီလိုဖွင့်လွှတ်ထားတဲ့အမှောင်ဒူကြီးတဲမှာစတ္တဝါဝနဲ့ဟိုသွားရမလို့ဒီသွားရမလို့ဟိုဝါလို့ချင်းတရားလို့ချင်းဟိုသွားချင်းဒီသွားချင်းဆိုတဲ့စေကူးလေးတွေပေါ်လာတယ်။အဲဒါကတဏ္ဏတခါတခါကျတော့အရိတနာရသံသတိကြောင့်ဒုက္ခတိဆိုတဲ့ကောင်းတဲ့ဘုံဘဝကိုလည်းပဲရောက်ချင်တယ်ရောက်တတ်တာပဲเนาะရောက်ချင်တယ်ရောက်တတ်တာပဲဒီတော့ဘဝတစ်ခုလုံးမှာကျင်နေနေတာဟာဘာနဲ့ဘာပဲကျင်နေနေလဲအဝိဇ္ဇာနဲ့တဏှာပဲကျင်နေနေတယ်အဝိဇ္ဇာနဲ့တဏှာပဲကျင်နေနေတယ်ဒီမြင်သူရလာတာကိုအရိမြင်ရလာတဲ့အခါကျတော့မှစိတ်ထဲမှာဘာဖြစ်လာလဲအဝိဇ္ဇာသရကပုဂ္ဂိုလ်တ attva မဟုတ်လူရင်းနဲ့ဒီပြမာတွေလည်းမဟုတ်เนาะလူမနာပုံပြမာပုံရောက်အောင်ပို့ဆောင်ပေးနိုင်တဲ့အကြောင်းတရားတော့မှတ်နေဒါပေမဲ့လူတို့နတ်တို့ပြမာတို့ဆိုတာဟာเนาะအဓိကကတော့လူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမာလည်းမဟုတ်ဘူးဘာတွေပဲရှိလဲအဝိဇ္ဇာတဏှာကြောင့်ဖြစ်တဲ့အကျိုးတရားတွေပဲရှိတယ်ဒီလိုသွားမြင်လိုက်တာကိုသွားမြင်လိုက်တော့ရလာရကအကျိုးတရားအကျိုးတရားသရကခန္ဓာ၅ပါးခန္ဓာ၅ပါးသရကဝိညာဉ်နာယုတ်သလယရဏဖာသဝေရဏသောသောကသူအခြေအနေတာကလူနတ်ဗြဟ္မာအခုသဘောပေါက်သွားတာကဝိညာဉ်နာယုတ်သလယရဏဖာသဝေရဏအမြင်လေးတွေမကြည့်တော့ဘူးနော်ဒီအမြင်ဟာဘယ်ကြမ်းမှရတယ်လေ။တန်းကောင်ရံကြုံမှဒီမြင်ရတာ။အဲ့ဒီအမြင်ဘုရုကိုညင်နေရတယ်လေဆိုရင်ခုနပြောကြတဲ့ဇံအကိုညင်နေရတာပေါ့။ဇံနဲ့ဘိညာဉ်နဲ့ကြည့်မှဘဝတစ်ခုလုံးခြုံကြည့်လို့ရတာလေ။ပဂရိမျက်စိနဲ့ကြည့်လို့ပဂရိစိတ်နဲ့ကြည့်လို့ဘဝတစ်ခုလုံးခြုံငုံပြီးတော့ပဲသိမလဲ။ဘဝတစ်ခုလုံးခြုံငုံပြီးတော့သိတယ်။အတိတ်ဘဝအနာဂတ်ဘဝအားလုံးကိုမျှော်ပြီးတော့သိနိုင်တယ်ဆိုတာကဘလို့ကုညီရမှဒီမှာလဲဇံအဘိညာဉ်ကုညီရမှဒီမှာရိုးရိုးတန်းတန်းနဲ့တော့ပဲသိပါမလဲเนาะဒါကြောင့်မလို့ပုပ္ပိနိဗ္ဗာန်သံသတိဉာဏ်တို့ဒီပါစုကဉာဏ်တို့ဇံတို့ရလာတာဟာမြတ်စွာဘုရားအတွေ့အများကြီးအထောက်ပံ့ဖြစ်တယ်เนาะဘုရားဖြစ်ပေါ်အများကြီးထောက်ပံ့ဖြစ်တယ်သို့တော်လည်းပဲဇံဘိညာဉ်သည်နိဗ္ဗာန်ရဖို့ထောက်ပံ့ဖြစ်တယ်ဆိုပေမဲ့လို့လည်းပဲအာယုံကြတော့သူတို့ကဘလို့အာယုံပြုလဲပညာပဲအာယုံပြုတယ်ပုဂ္ဂိုလ်တ attva ပဲအာယုံပြုတယ်ဓမ္မစီကိုအာယုံကမရောက်ဘူးဖြစ်နေတာနော်အဲ့တော့အာယုံမလူသေးတဲ့သူတို့ကိုဖြတ်ချထားကြသူတို့ကိုထပ်မတွေ့နဲ့ဒီတော့ဝိပဿနာရဲ့အာယုံကဘလို့လဲယုတ်တရားနန္တရားခန္ဓာ၅ပါးခုနဇာဘိညာဉ်ရဲ့အာယုံကပညာဝိပဿနာရဲ့အာယုံကပရမတ်အာယုံတူလားမတူဘူးဒီတော့အာယုံမတူသေးတဲ့အတွက်ဒီဇာမင်းကြီးအာကုန်နေလို့မဲ့ပွင့်ရပါမလား။ဝ ိုနာတိကိညာနိဗ္ဗာန်ရောက်ပါမလားမရောက်တော့ဒီဇာန်တို့အဘိညာဉ်တို့ကိုလက်လွတ်ပြလိုက်ရတာပေါ့နော်သူကို73လုံးမဖြစ်တော့73လုံးမဖြစ်တော့73လုံးမဖြစ်တော့တဲ့အခါကျတော့မှကဲအာယုံပြောင်းကြည့်ရမယ်ဘုန်းကြီးတို့ယောဂီတွေစဉ်းစားကြည့်သာအာယုံပြောင်းမကြည့်လို့မရတော့ဘူးနော်အာယုံပြောင်းကြည့်ရမယ်ဘယ်အာယုံကနေဘယ်အာယုံပြောင်းကြည့်မလဲစဉ်းစားကြည့်သာသောတာရုံကဇာန်ပင်ကြီးရာတော့ကဘယ်အာယုံနေကြည့်ခဲ့သလဲပညာအာယုံနေကြည့်ခဲ့တာမဟုတ်လားပုဂ္ဂိုလ်တတ္တဝါဆိုတဲ့ပညာအာယုံနေကြည့်ခဲ့လို့ဇာန်ပင်ကြီးနေရလာတာလေအခုမဲ့ဖို့ရဖို့ရအတွက်ဇာန်ပင်ကြီးအာကုလို့မရတော့ဘူးနော်အာကုလို့မရတော့ဒီတော့ဇာန်ပင်ကြီးကိုလက်လွတ်လိုက်ရတော့မယ်လက်လွတ်လိုက်တော့အာယုံပြောင်းလိုက်ရတော့မယ်ဘယ်အာယုံပြောင်းကြည့်မှလဲปรมัตถ์ဆိုတဲ့အာယုံကိုပြောင်းကြည့်လိုက်မယ်ဟုတ်လားปรมัตถ์ဆိုတဲ့အာယုံကိုပြောင်းကြည့်ဖို့ရတဲ့ปรมัตถ์ရဲ့တဲလုံစားဘယ်ကစတွေ့အဝိဇ္ဇာကနေစတွေ့လားခုနပြောခဲ့တယ်လေဟုတ်တယ်မဟုတ်လားปรมัตถ์ရဲ့တဲလုံစားဘယ်ကစတွေ့လဲအဝိဇ္ဇာကစတွေ့တာဩအဝိဇ္ဇာတလုံးရသွားပြီအဝိဇ္ဇာရတော့အဝိဇ္ဇာနဲ့တဏှာယေခံဥပါဒံကံကြောင့်ယုံနာပေါ်အဝိဇ္ဇာရှိတယ်တဏှာရှိတယ်ဟုတ်ပြီဒါကိုယ်ကကိုစဉ်းစားကြည့်ပေါ့နော်မြတ်စွာဘုရားစဉ်းစားခဲ့တာကိုကိုယ်ကိုယ်လည်းစဉ်းစားတယ်လို့အလားတူကိုယ်ကိုယ်လည်းစဉ်းစားကြည့်သမှာအောင်အဝိဇ္ဇာကရထားတဲ့ဘဝကိုလည်းဒုက္ခမှမသိအောင်ဖုံးကွယ်ထားတယ်အနာဂတ်ဘဝကိုလည်းဒုက္ခမှမသိအောင်ဖုံးကွယ်ထားတယ်ဟောဒီဘဝနဲ့ဒါဘဝအကူးဆက်နော်ဟောပြီဒီဘဝကမှလည်းဒုက္ခသစ္စာမှမသိအောင်ဖုံးကွယ်ထားတယ်နောက်ဘဝမှာလည်းဒုက္ခသစ္စာမှမသိအောင်အဝိဇ္ဇာကဖုံးကွယ်ထားတယ်အဝိဇ္ဇာဖုံးကွယ်ထားတဲ့အခါကျတော့ရထားတဲ့ဘဝကလေးမှာမျှော်လင့်ချက်တွေထားတယ်ချမ်းသာလို့ချမ်းသာလို့ချမ်းသာလို့ကိုယ်စိတ်ချဖြစ်လို့ဖြစ်လို့ပေါ့နော်ကိုယ်ထင်တယ်လို့ဖြစ်လို့ဖြစ်လို့နဲ့မျှော်လင့်ချက်တွေထားတယ်အဲ့ဒါကတဏှာဒုက္ခသစ္စာမှမသိအောင်ဖုံးကွယ်တာကအဝိဇ္ဇာကိုယ်ထင်တယ်လို့ထင်မြင်ချက်ကလေးတွေနဲ့အကျိုးကိုမျှော်ကိုးနေတာကတဏှာ။ရလိမ့်မယ်လို့ထင်တာကဥပါဒာ။ရရရအကြောင်းအလုပ်တွေလုပ်နေတာကကမ္မဘဝ။ဒါလိုရှိတာကိုနော်။အဲ့ဒီလိုရှိတော့ဩဒီအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့ကမ္မဘဝရဲ့ကမ္မဘဝဆိုတဲ့သင်္ခါရရဲ့ပေါက်လိုက်တဲ့အခါကျတော့အကျိုးရလာကဘာ၄တော့။အဝိဇ္ဇာနဲ့တဏှာရဲ့ခံဥပါဒာကံကြောင့်ယုံနာနေပေါ်လာတယ်ဟောယုံနာရဲ့အမြင်ရသွားပြီနော်စောစောကယုံနာမြင်မရဘူးအခုယုံနာမြင်ရသွားပြီဟာဟုတ်ပါလားအဝိဇ္ဇာတဏှာကြောင့်ယုံနာနေဖြစ်တာအဝိဇ္ဇာကနေပြီးတော့သင်္ခါရကိုကြည်စုပြုတယ်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရဖြစ်တော့မှဟောခန္ဓာ၅ပါးဆိုတဲ့ယုံနာနှပါးကြီးဖြစ်လာတယ်ဘယ်သူတွေလဲမေးတော့ဝိညာဏ၊နာယုတ်၊သလယရဏ၊ဖတ္တဝေဒနာဒီတော့ပုဂ္ဂိုလ်တ attva လိုင်းကသွားနေတုန်းကတော့လူကနေနတ်ဖြစ်တဲ့နတ်ကနေလူဖြစ်တယ်၊လူကနေခွေးကျင်ကတိဆာဖြစ်တယ်။အခုအဝိဇ္ဇာရဲ့တဲလုံစားကိုရသွားတဲ့အခါကျတော့ပရမတ်လိုင်းကိုသူရောက်သွားပြီ။ပရမတ်လိုင်းကနေကြည်လိုက်တဲ့အခါမှာနော်လူလည်းမရှိဘူးနာလည်းမရှိဘူးခွေးချင်းကတိစ္ဆာလည်းမရှိဘူးဒါပဲရှိခန္ဓာငါးပါးပဲရှိတယ်ခန္ဓာငါးပါးပဲရှိတယ်အဲ့ဒီခန္ဓာငါးပါးဘာလို့ကြောင့်ဖြစ်တော့အဝိဇ္ဇာနဲ့တဏှာကြောင့်ဖြစ်တာအော်ဒီလိုဆိုတော့ဘဝတွေဘဝတွေဘဝတွေဒီဘဝပြီးဒီဘဝဖြစ်နေတယ်ဆိုပေမဲ့လို့လည်းပဲတကယ်တော့အကြောင်းနဲ့အကျိုးပါပဲအကြောင်းနဲ့အကျိုးပါပဲနော်အကြောင်းဆိုတဲ့တရားဓမ္မလည်းပုဂ္ဂိုလ်တ attva ပါရဲ့လားအဝိဇ္ဇာကလည်းပုဂ္ဂိုလ်တ attva ဟုတ်လားတဏှာကလည်းပုဂ္ဂိုလ်တ attva ဟုတ်လားဥပါဒံကမဟုတ်ဘူးကမ္မဘဝသင်္ခါရလည်းအကြောင်းထဲမှာပုဂ္ဂိုလ်တ attva ရှာလို့မရဘူးဟုတ်လားဓမ္မသဘောတရားတွေကြည့်ပဲဒါဖြစ်ရင်အကျိုးဓမ္မကောပုဂ္ဂိုလ်တ attva ရှိမလားရလာတဲ့အကျိုးတရားသည်ပုဂ္ဂိုလ်တ attva တွေဖြစ်နေတာလားခန္ဓာငါးပါးဖြစ်နေတာလားဘယ်သူတွေပါလဲဝိညာဉ်နာယုတ်သလယရဏဖတ္တဝေရဏခန္ဓာငါးပါးဖြစ်နေတာเนา ဝိညာဉ်သရသည်ပုဂ္ဂိုလ်လားတတ္တဝါလားပရမတ္ထတရားလားနာယုတ်သရလည်းပရမတ္ထတရားသလယတနာသရလည်းပရမတ္ထတရားဖတ်တာသရလည်းပရမတ္ထတရားဝရဏသရလည်းပရမတ္ထတရားအလုံးသည်ပရမတ္ထတရားတွေကြီးပဲဒီလိုရှိတာကိုဒီတော့မှသူကခန္ဓာပုပ္ပိနိဝါသနုတိညာ၄ပါးစကုညာကိုညီနဲ့ဘဝတစ်ခုကိုကြည့်လိုက်တယ်ဇာမင်းကြီးအမြင်နဲ့ကြည့်တော့ကတော့ပညာပုဂ္ဂိုလ်တ attva လို့မြင်တယ်အခုပရိသတ်သမုပ္ပန်နည်းနဲ့ကြည့်လိုက်တဲ့အခါကျတော့ဝိညာဏယုတ်တလယရဏဖတ်တဝရဏပဲတွေ့တယ်အဲ့ဒီငါးမျိုးကလောရင်တခြားတရားပါမှမတွေ့ဘူးဒီတော့အကျိုးတရားအပေါ်မှာပုဂ္ဂိုလ်တ attva ကင်းပြောင်းပြီးတော့ဓမ္မသဘောတရားပါပဲလို့အမြင်လေးရသွားပြီဟုတ်တယ်မလားအကြောင်းပေါ်မှာလည်းပုဂ္ဂိုလ်တ attva မရှိအကျိုးမှာလည်းပုဂ္ဂိုလ်တ attva မရှိအဝိဇ္ဇာသင်္ခါရကလည်းပုဂ္ဂိုလ်တ attva မဟုတ်ခန္ဓာငါးပါးကလည်းပုဂ္ဂိုလ်တ attva မဟုတ်တဏှာဥပါဒကံကလည်းပုဂ္ဂိုလ်တ attva မဟုတ်ဇာတိသရမရဏကလည်းပုဂ္ဂိုလ်တ attva မဟုတ်ပါဘူးအဲ့ဒီတော့မှဘာဖြစ်လာလဲပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နေပြောက်သွားဒီတော့မှပုဂ္ဂိုလ်တ attva တဲ့အမြင်တွေပြောက်သွားတော့ဘယ်ပေါ်မှအမြင်ရောက်သွားလဲခန္ဓာငါးပါးပေါ်ခန္ဓာငါးပါးပေါ်မှအမြင်ရောက်သွားတယ်ယုံနာပေါ်မှအမြင်ရောက်သွားတော့ဩဒီတော့မှတကနောက်ကြောင့်ပြန်ကြည့်ရတာပေါ့နော်အခုသဘောပေါက်သွားပြီဟာတာကအကြောင်းကလည်းယုံနာအကျိုးကလည်းယုံနာအကြောင်းကယုံနာအကျိုးကယုံနာအဲ့ဒီတော့သဘောပေါက်သွားပြီဆိုတဲ့အခါကျတော့မှကဲဒါဖြစ်ရင်ဒီဘဝကတော့ယုံနာတော့မှန်နေပြီအရင်ဘဝတုန်းကကဘာတွေရှိခဲ့တုန်းပြန်ကြည့်တယ်ဘာတွေပြန်တွေ့ယုံနာမေပြန်တွေ့တာပဲအရင်ဘဝကိုဘယ်ဉာဏ်နဲ့အကူဉာဏ်နဲ့ကြည့်ရတာတော့ပုပ္ပိနိဗ္ဗာန်သုတိညာအကူဉာဏ်နဲ့အရင်ဘဝကိုပြန်ကြည့်တယ်မိမိရဲ့ဒီဘဝကိုပြန်ကြည့်တယ်ဟာလားအဲ့လိုပြန်ကြည့်လိုက်တော့လေဒီဘဝမှာကလည်းပဲယုံနာခန္ဓာရှိတယ်လို့သဘောပေါက်ထားပြီအဲ့ဒီတော့သဘောပေါက်ထားပြီဖြစ်တဲ့အတွက်ဒုတိယဘဝအတိတ်ဘဝကိုပြန်ကြည့်တော့လည်းပဲပါရိသရှိတယ်။ယုံနာခန္ဓာပဲရှိတာပဲပုဂ္ဂိုလ်တ attva မရှိဘူးနော်။အတိတ်ဘဝကိုပြန်အယုံပြုလို့ရတာကဘောဗိနိဗ္ဗာန်သံသတိပင်ကြီးယုံနာခန္ဓာပါပဲလို့သိလိုက်တာကဝိပဿနာဉာဏ်။ဟုတ်လား။မတူတော့ဘူးနော်။စောတော့ကဇံမြင်နဲ့တူသေးလား။မတူတော့ဘူး။ဇံမြင်ကဘာကိုမြင်လဲ။ပုဂ္ဂိုလ်တ attva မြင်တယ်အခုပုဂ္ဂိုလ်တ attva မြင်သေးလား။ဒေဝစကုဉာဏ်ပုပ္ပိနိဝါဒနုဒတိဉာဏ်ပုပ္ပိနိဝါဒနုဒတိဉာဏ်အကုဉ္ညိနဲ့အတိဘောကိုကြည်လိုက်တော့လေယုံနာခန္ဓာဟိုတတ္တယဘဝကြည်လိုက်တော့လေယုံနာခန္ဓာဟိုတတ္တယဘဝသရုဒ္ဓဘဝကြည်လိုက်တော့လေယုံနာခန္ဓာဘယ်ဘုံဘယ်ဘဝဘယ်ဌာနကိုပဲကြည်ကြည်ဘာပဲတွေ့လဲယုံနာခန္ဓာပဲတွေ့တော့လေဒီတော့ဘဝအမျိုးမျိုးခေါင်းအမျိုးမျိုးနဲ့နော်ဘဝအမျိုးမျိုးကောင်းမျိုးမျိုးနဲ့တချို့တချို့ဘဝမကြတော့ဟုတ်လားခြေနှစ်ချောင်းနဲ့လမ်းသွားရတဲ့ဘဝရှိတယ်တချို့တချို့ဘဝမှာခြေလေးချောင်းနဲ့လမ်းသွားရတဲ့ဘဝရှိတယ်တချို့တချို့ဘဝမှာခြေမပါဘဲနဲ့လမ်းသွားရတဲ့ဘဝရှိတယ်တချို့တချို့ဘဝမှာအတောင်မှန်နဲ့လမ်းသွားရတဲ့ဘဝရှိတယ်ဒုလားဘဝလေမဒုဘူးနော်တချို့တချို့ဘဝကအမီကောက်ကောက်နော်နေရဖားပါတချို့တချို့ဘွားကအမိရှိရှိနေရပြားပြားဒီလိုမလားတချို့ဘွားကနေရတူတူခြေတော်နှောင်းနေဟောဘွားတွေတူလားလိုက်ကြည့်လိုက်တော့ဘွားတွေကပုပ္ပိနိဝါသံသတိအမြင်နဲ့လိုက်ကြည့်ဘွားတွေအများကြီးမိမိဘွားအများကြီးဒီဘသကုညာနဲ့ကြည့်လိုက်တော့ကိုယ်တဘွားတွေလည်းမကားတော့ဘူးဘွားတွေအားလုံးသူမြင်သွားတာပေါ့နော်မိမိဒီဘွားတွေကြည့်တာကဒီဘသကုပုပ္ပိနိဝါသံသတိညာတတ္တဝါအာလုံးတို့ရဲ့ဘဝကိုလိုက်ကြည့်တာကဒေဝစကုညာဘယ်ဘဝကိုပဲကြည့်လိုက်ကြည့်လိုက်ပုံမှန်တရားသာမလူချင်းနေရမယ်ပရမတ်သဘောတရားအနေနဲ့ကြည့်လိုက်တော့ဝိညာဉ်နာယုတ်တလာယရဏဖတ်တာဝိရဏနတ်ပြည်တက်ကြည့်အောင်ဘာတွေ့ဝိညာဉ်နာယုတ်တလာယရဏဖတ်တာဝိရဏမြမပြီးတက်ကြည့်အောင်ဒါတွေပဲတွေ့တော့တာပဲ နော်ဝိညာဏယောသလာရဏဖတ်တဝေဒနာမိမိရဲ့တန်တမှာဓွာရနဲ့အပြင်ဘက်ကအာယုံနဲ့တိုက်တော့မြေစိတ်ပေါ်တယ်ကြားစိတ်ပေါ်တယ်နာစိတ်စားစိတ်ဉာဏ်ကောင်းတဲ့ဒုတိစိတ်ပေါ်တယ်အဲ့ဒီနေရာမှာဘဖို့ဖြစ်တဲ့ဓွာရ6ပါးသလာရဏ6ပါးဒီလိုမလားဒါဘဝတစ်ခုကိုကြည့်လိုက်မယ်ဆိုရင်ဘယ်ကနေစကြည့်တော့ဘဝသည်သလာရဏပါပဲအဲ့ဒီသလာရဏဆိုတဲ့ဘဝတည်းမှာအကြည်တန်းနဲ့အာယုံနဲ့တိုက်တော့ဝိညာဉ်စိတ်တွေပေါ်တယ်ဟုတ်လားဝိညာဉ်စိတ်တွေပေါ်တယ်ဒီတော့သလာယတနာအပြင်ဘာလေးရသွားလဲဝိညာဉ်ရသွားပြီအဲဒီဝိညာဉ်စရစိတ်နဲ့တွဲဖြစ်တာကနာမ်ကြီးဖြစ်တယ်ရုပ်ကြီးဖြစ်တယ်နာယုံရသွားပြီဘဂဝါသလာယတနာဝိညာဉ်ဖြစ်တယ်နာယုံဖြစ်တယ်သလာယတနာဖြစ်တယ်အဲ့ဒီနာယုတ်တွေဖြစ်တဲ့အခါကျတော့နာယုတ်ထဲမှာနာတရားထဲမှာဖတ်တာတွေဖြစ်တယ်ဝရဏတွေဖြစ်တယ်နော်ဝရဏဖြစ်ပြီးရင်ကဲဘုန်းတော်ပရိသတ်တွေကဘဝကအရှိကြီးအသက်60 90 80တောင်နေရတာဒီ၅မျိုးနဲ့လားဒီပြည့်မရှိတော့ဘူးလားချောက်ကြည့်လိုက်လေဝိညာဉ်ရှိတယ်နာရှိတယ်နာရစိတ်တွေရှိတယ်ပြီးတော့ရုပ်တွေရှိတယ်နော်ခန္ဓာသိပ်ပုံဝိညာဉ်အခြေခံကသလာယတနာရှိတယ်သလာယတနာရှိတဲ့အခါကျတော့အပြင်ဘက်ကအာယုံတွေနဲ့လာတိုက်တယ်ဟောတိုက်လိုက်တဲ့အခါကျတော့ဝိညာဉ်တွေဖြစ်တယ်နာယုံတွေဖြစ်တယ်အာသရပေါင်းဆောင်တာကဖတ်တာလို့ခေါ်တယ်ဟာကောင်းတယ်မကောင်းဘူးလို့သတ်မှတ်တာကဝေဒနာတွေဖြစ်တယ်ဟိုတဏှာတွေဥပါဒဏ်တွေကနေအသာထားလိုက်အောင်နော်ပစ္စုပန်ဘဝမှာမလုံးမသွေဖြစ်နေတာကဝိညာဉ်နာယုတ်တလာယရဏဖသဝေရဏအဲ့ဒီတရားတွေဖြစ်နေတာကိုနော်ဝေရဏဖြစ်ပြီးပြန်လာတဲ့ဝေရဏခံစားတဲ့ခံစားပြန်တော့လည်းပဲစဉ်းစားကြည့်လေအာယုတစ်ခုကိုခံစားလိုက်ပြီဆိုရင်ဘာတွေထပ်ဖြစ်လဲဟိုတဏ္ဍာကဏ္ဍကိုတားထားလိုက်အောင်ဝိညာဉ်တွေပဲထပ်ဖြစ်တာပဲဟုတ်တယ်မလားဝိညာဉ်တွေထပ်ဖြစ်တာဘယ်လိုတွေဖြစ်တော့နာယုတ်တွေပဲဖြစ်တာပဲသလာရဏပဲဖြစ်တာပဲဖတ်တာပဲဖြစ်တာပဲဝေဒနာပဲဖြစ်တာပဲဒီတော့မျက်စိနဲ့အစဉ်ကိုကြည့်လိုက်တယ်ဘာတွေတွေ့မျက်စိနဲ့အစဉ်ကိုကြည့်လိုက်တယ်ဘာတွေဖြစ်တာတွေ့တော့ဝိညာဉ်နာယုတ်ဖတ်တာဝေဒနာနော်နာကနေနာကိုနားထောင်လိုက်တယ်ဘာတွေတွေ့ဝိညာဉ်နာယုတ်သလာရဏဖတ်တာဝရဏဒါတွေပဲတွေ့တာပဲဟုတ်လားဒါတွေပဲတွေ့တာပဲလူဆိုတာလဲမျက်လုံးကလေးဖွင့်ကြည့်လိုက်တာနဲ့ဝိညာဏရောသလာရဏဖသဝေရဏကဲခွေးတွေရောနွားတွေရောမျက်လုံးဖွင့်ကြည့်လိုက်တယ်ဘာတွေဖြစ်ဝိညာဉ်ဖြစ်မယ်နာယောဖြစ်မယ်သလာရဏဖြစ်မယ်ဖသဖြစ်မယ်ဝေရဏဖြစ်မယ်ဒီတော့အားလုံးဟာခုနပြောသလိုပုံမှန်သဏ္ဍာန်ကတော့တွေ့ချင်းမတူပါလေနရဖဘာဂျိုကကနဲ့ပန္နနာကတမျိုးနရတို့တို့ကောင်းတို့တို့နဲ့ခြင်းတစ်ချောင်းနဲ့သွာလာနေရတဲ့ပုဂ္ဂိုလ်ကတမျိုးခြေလေးလေးကြောင့်ကိုမြေပြင်မှာလေးပဲထောက်ပြီးတော့သွာလာနေရတဲ့တတ္တဝါတွေကတမျိုးအတောင်ပံကိုအပြုတ်ပြီးတော့ကောင်းကင်မှာပြန်တတ်နေရတဲ့တတ္တဝါတွေကတမျိုးပညာနဲ့ကြည့်လိုက်တော့တတ္တဝါတွေဟာတမျိုးတည်းမှမဟုတ်ပဲပဲအမျိုးမျိုးဖြစ်နေကြတာဒါပေမဲ့သူတို့ရဲ့တဏ္ဍာမှာမျက်လုံးကြီးနဲ့အပြင်ဘက်ကဆင်းနဲ့တိုက်လိုက်တဲ့အခါမှာဝိညာဉ်နာယုတ်တလာယရဏဖန္တာဝေဒနာနာကြီးနဲ့တန်နဲ့တိုက်လိုက်တဲ့အခါမှာဝိညာဉ်နာယုတ်တလာယရဏဖန္တာဝေဒနာနှာခေါင်းကြီးနဲ့အနက်နဲ့တက်လိုက်တဲ့အခါမှာဝိညာဉ်နာယုတ်တလာယရဏဖသဝိရဏဆရာကြီးနဲ့ယသနဲ့စားလိုက်တဲ့အခါမှာဘယ်လိုတွေဖြစ်တော့အခုစားပြီးသွားပြီထပ်စားတော့ထပ်စားတော့လည်းဘယ်လိုတွေထပ်ဖြစ်တော့ဝိညာဉ်နာယုတ်တလာယရဏဖသဝိရဏသမိတ်တလုံးစားတိုင်းစားတိုင်းဝိညာဏယောသလရဏဖတ်တဝရဏနောက်တစ်လုံးစားလဲဝိညာဏယောသလရဏဖတ်တဝရဏနောက်တစ်လုံးစားလဲ ဝိညာဏသာလရဏဖတ်တာဝေဒနာဒါတွေပဲထပ်ဖြစ်နေတာပဲနော်တကြကာယကြည်ဓာတ်နဲ့တွေ့ရည်ဇာတ်နဲ့တိုက်တယ်ပကံကလေးကိုင်းတယ်ပကံကလေးကိုင်းတယ်ကာယကြည်ဓာတ်နဲ့တွေ့ရည်ဇာတ်နဲ့တိုက်လိုက်တာမဟုတ်လားတက်တော့ဗာစိတ်ဖြစ်တော့ထိမက်သီးတဲ့စိတ်ဖြစ်တယ်ဒုတိယစိတ်ဖြစ်တယ်ဒုတိယစိတ်ဖြစ်တော့နာယုတ်ဖြစ်တယ်ကာယကြည်နဲ့ဒုတိယဇာကသတ္တရယနာပေါင်းဆောင်တာကဖတ်တာကဲလို့ကောင်းတယ်ကဲလို့မကောင်းဘူးဆိုတာကဝေဒနာဒါတွေပဲဖြစ်တာပဲเนาะအဲ့တော့ပကံကလေးကိုင်းလဲဝိညာဏယုတ်တလာရဏဖတ်တာဝေဒနာဇုံကလေးကိုင်းလဲဝိညာဏယုတ်တလာရဏဖတ်တာဝေဒနာချမင်းစားလဲဝိညာဏယုတ်တလာရဏဖတ်တာဝေဒနာအနာကလေးရှူချက်လဲဝိညာဏယုတ်တလာရဏဖတ်တာဝေဒနာတရားပြောတဲ့စကားတရားနားနဲ့နားထောင်လိုက်လဲဝိညာဏယုတ်တလာရဏဖတ်တာဝေဒနာမျက်စိကနေကြည့်လိုက်တော့လဲဝိညာဏယုတ်တလာရဏဖတ်တာဝေဒနာဒါတွေပဲရှိတာပဲနော်ဒါတွေပဲရှိတာပဲဒီတော့ဘဝတစ်ခုမှာနှိမ့်ချုပ်ကြည့်လိုက်တော့ဒီတရား၅မျိုးပဲတွေ့တယ်ဒီတော့ဘုရားလောင်းဟာဟုတ်ပြီဒီတရား၅မျိုးဟာနော်ဘုရားလောင်းရဲ့စိတ်ထဲမှာထင်မြင်လာတယ်ဒီတရားငါမျိုးသည်ပညာမဟုတ်ဘူးပရမတ္ထတရားအဲ့ဒီပရမတ္ထတရားလေးကိုစိုက်ကြည့်လိုက်တဲ့အခါကျတော့ပရမတ္ထတရားလေးသည်ကြည့်နေတဲ့ကာလမှာပဲရှိသေးလားဘယ်ရောက်သွားလဲပြတ်သွားပြီပြတ်သွားပြီနော်မြင်စိတ်ကလေးကလည်းပြတ်သွားကြားစိတ်ပြတ်သွားနားစိတ်ပြတ်သွားစသိတ်ပြတ်သွားတွေးတိစိတ်ပြတ်သွားတွေးတော်စိတ်တွေပြတ်သွားပြီနော်ဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်ပြက်ဘာသစ္စာဒီတော့ဘယ်ဘဝပဲဖြစ်ဖြစ်ဘာသစ္စာတော့အရင်တုန်းကသိခဲ့ရလားဘယ်လိုတွေဖုံးခွဲထားလို့လဲအခုမသိဘူးလားသိသွားလားသိသွားပြီဘာနဲ့သိတော့ဉာဏ်နဲ့သိတာဟုတ်လားဉာဏ်နဲ့သိတာအဝိဇ္ဇာရှိတုန်းကတဏှာဖြစ်တယ်ဥပါဒံဖြစ်တယ်ကမ္မဘဝဖြစ်တယ်သင်္ခါရဖြစ်တယ်အခုဝိဇ္ဇာလေးချုပ်သွားတဲ့အခါကျတော့နောက်ကသူ့တစ်ပည့်တွေလည်းအကုန်လုံးလိုက်ပြီးတော့ချက်လိုက်ရတာပဲเนาะအခုနောက်တော့ကတဏ္ဍကဏ္ဍမပြောခဲ့ဘူးဟုတ်လားရှုပ်တော့မှာဆိုတဏ္ဍကဘယ်အချိန်မှာဖြစ်တော့အဝိဇ္ဇာဖြစ်တဲ့အချိန်မှာဖြစ်တဲ့ပြောတာကတော့ဝရဏပိစယတဏ္ဍပြောတာပေါ့လေဟုတ်တယ်မလားဝရဏပိစယတဏ္ဍဝရဏကြောင့်တဏ္ဍဖြစ်တယ်ဆိုပေမဲ့တဏ္ဍဖြစ်ခြင်းနဲ့ဖြစ်တာလားဘာဖြစ်လို့ဖြစ်တော့အဝိဇ္ဇာကဒုက္ခသစ္စာမှမသိအောင်ဖုံးွယ်ထားလို့တဏှာဖြစ်တာဟုတ်တယ်မဟုတ်လားဝရဏပိစယတဏှာဆိုပေမဲ့ဝရဏဖြစ်တဲ့တဏှာဖြစ်တာမှမဟုတ်ပဲပဲဖရာယဟနာတွေဝရဏမဖြစ်ဘူးလားတဏှာဖြစ်လားဖြစ်ဘူးเนาะဒီတော့ဝရဏဖြစ်လို့တဏှာဖြစ်တယ်ဆိုတာဟာအမှန်သိလို့လားမသိလို့လားအမှန်မသိရင်ဝရဏဖြစ်ပြီးတဲ့နောက်မှာဘယ်လိုဖြစ်မလဲတဏှာဖြစ်မယ်အမှန်မသိတာကအဝိဇ္ဇာဟောအဝိဇ္ဇာကြောင့်တဏှာဖြစ်တာပေါ့ဝရဏကြောင့်တဏှာဖြစ်တယ်ဆိုတာကဒါကနိကတောအကြောင်းလေဟုတ်တယ်မလားဒါပေမဲ့တကယ်တမ်းမူလအရင်အမြစ်အကြောင်းတရားကအဝိဇ္ဇာစဉ်းစားကြည့်နော်ဝရဏကြောင့်တဏှာဖြစ်တယ်ဆိုပေမဲ့လို့လည်းပဲဝရဏဖြစ်တဲ့တဏမဖြစ်ပါဘူးဟုတ်လားဝရဏဖြစ်တဲ့တဏဖြစ်ရလားဘလို့ပုဂ္ဂိုလ်မျိုးမှတဏဖြစ်တော့အဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်မျိုးမှတဏဖြစ်တာကိုနော်ဒီတော့မျက်စိကနေစဉ်ကိုကြည့်လိုက်တယ်မြင်စိတ်ပေါ်တယ်မြင်စိတ်ဖတ်တာဝရဏဖြစ်တယ်အဝိဇ္ဇာသာဒီနေရာမှာဈာန်ဝင်လိုက်ရင်တဏအဝိဇ္ဇာရှိရင်လေအဝိဇ္ဇာကြားဝင်ရင်တဏှာဖြစ်မယ်ဥပါဒါဖြစ်မယ်ကမ္မဘဝဖြစ်မယ်ဟုတ်တယ်မလားဒါတော့မျက်စိကနေအစဉ်ကိုကြည့်တဲ့ပုဂ္ဂိုလ်သည်တဏှာဥပါဒါကံလူတိုင်းဖြစ်လားမျက်စိကနေအစဉ်ကိုကြည့်တိုင်းကြည့်တဲ့တဏှာဥပါဒါကံအမြဲတမ်းဖြစ်နိုင်သလားဖြစ်နိုင်မှုဘယ်လိုပုဂ္ဂိုလ်မျိုးမှဖြစ်နိုင်တယ်လဲအဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်မျိုးမှဖြစ်နိုင်တယ်အဝိဇ္ဇာမရှိရင်ဖြစ်နိုင်လားဒါတော့ကြည်တာကြည်ပါကြည်ရောကြည်တာကြည်စေ ဟုတ်လားဒါပေမဲ့တဏှာဖြစ်အောင်ကြည့်ရင်လည်းရတယ်တဏှာမဖြစ်အောင်ကြည့်ရင်လည်းရတယ်တဏှာမဖြစ်အောင်ဘယ်လိုကြည့်မလဲတဏှာမဖြစ်အောင်အဝိဇ္ဇာခွာပြီးတော့ကြည့်ပေါ့ဟုတ်လားအဝိဇ္ဇာနဲ့ကြည့်ရင်တော့ဘာဖြစ်မလဲတဏှာမဖြစ်ဘူးလားဖြစ်လားဥပါဒါနဲ့ဖြစ်မယ်ကမ္မဝါနဲ့ဖြစ်မယ်တဏှာဝါဒါကမ္မဝါဒါမဖြစ်စေချင်ပါဘူးဆိုရင်အဝိဇ္ဇာကိုဖယ်တာဖယ်တာဟုတ်လားဘာနဲ့ဖယ်မလဲအဝိဇ္ဇာကိုဘာနဲ့ဖယ်ရမလဲအဝိဇ္ဇာမင်းမလာတဲ့လို့ဒီထဲသွားပြောလို့ရပါ့မလဲလက်နဲ့ယူပြီးတော့ဘေးချထားလို့ရပါ့မလဲဘာနဲ့ဖယ်ဉာဏ်နဲ့ဖယ်ရမှာဉာဏ်နဲ့ဖယ်ရမှာဟုတ်လားအဲ့တော့ဉာဏ်နဲ့ဖယ်နိုင်ရင်ဘုန်းတော်ပရိသတ်တွေမျက်စိနဲ့အစဉ်ကိုကြည်တိုင်းကြည်တိုင်းတဏှာဖြစ်နိုင်ပါမလားဒီတော့မကြည်တတ်ရင်တဏှာလာမှာပေါ့ကြည်တတ်ရင်ပညာလာမယ်ဟုတ်လားမကြည်တတ်ရင်တဏှာကြည်တတ်ရင်ပညာဘုန်းတော်ပရိသတ်တွေဒီတော့တဏှာမလာအောင်ဘာနဲ့ကြည့်မလဲပညာနဲ့ကြည့်ပေါ့ပညာနဲ့ကြည့်ပေါ့နော်အဲ့တော့ဖရာလောင်းရှုမှတ်နေတဲ့အချိန်ကလေးကိုပြန်စဉ်းစားကြည့်လိုက်ပါဦးဘဝတစ်ခုဘဝတစ်ခုဘယ်ဘဝပဲဖြစ်ဖြစ်ခန္ဓာ၅ပါးစရာကိုသဘောပေါက်သွားပြီနော်သဘောပေါက်အရင်တော့ကဒီလိုအမြင်ရှိရလားအရင်တော့ကတော့ဟာသုဏတမဟဟာဒါကဝိတန္တရာဟဒါကမောတရာဟဒီလိုပဲသဘောပေါက်ခဲ့တာမဟုတ်လားအခုကျတော့သုဏတမလာခန္ဓာ၅ပါးလာမောတရာလခန္ဓာ၅ပါးလားဝိတန္တရာလခန္ဓာ၅ပါးလားခန္ဓာ၅ပါးခန္ဓာ၅ပါးပဲမြင်သွားပြီခန္ဓာ၅ပါးမြင်သွားပြီဆိုတော့ခန္ဓာ၅ပါးကိုကြည့်လိုက်တဲ့အခါကျတော့ခန္ဓာ၅ပါးဆိုတဲ့တရားသည်ပညာလပရမတ်လားပရမတ်ပညာလပရမတ်လားပရမတ်ကိုကြည့်နေသွားပြီဟုတ်တယ်မဟုတ်လားပရမတ်ကိုကြည့်နေတော့ပြီဆိုရင်ပရမတ်ကိုကြည့်လိုက်တဲ့အတွက်ဉာဏ်လေးဖြစ်လာပြီအဲ့ဒီဉာဏ်ကိုဝိပဿနာဉာဏ်လို့နာမည်ပေးလိုက်ပေါ့နော်ဒါဆိုဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာဘုန်းကြီးတို့ပရိသတ်တွေသာလွယ်နေတာဖះလောင်းလွယ်ခဲ့ရလားမလွယ်ဘူးဝိပဿနာဉာဏ်ဖြစ်ဖို့ဆိုရင်ဘလို့ကိုသိအောင်ကြိုးစားပေးရမှာလဲရောင်နံခန္ဓာပရမတ်ကိုသိအောင်ကြိုးစားပေးရမယ်နော်ယောနခန္ဓာဆိုတဲ့ပရမတ်ကိုသိအောင်လုပ်ပါအဲဒီတော့ယောနခန္ဓာဆိုတဲ့ပရမတ်ကိုသိမှသာလျင်ဝိပဿနာဉာဏ်ဖြစ်မယ်ဒီတော့ဘုရားတော်သည်အာနာပါနကမ္မဋ္ဌာန်းဤနဲ့ကြည်နေတော့ကဝိပဿနာဉာဏ်ဖြစ်လားမဖြစ်ဘူးအာယုံကဘာအာယုံလဲဘာအာယုံကိုကြည်နေတာလဲပညာအာယုံကိုကြည်နေတာပညာအာယုံကိုကြည်နေတာဖြစ်တဲ့အတွက်ဝိပဿနာဖြစ်လားဘာပဲဖြစ်လဲဇန်ဒီပဲရတာပေါ့အပင်ကြီးတွေပဲရတာပေါ့ဒီလိုမလားအခုကြတော့မြတ်စွာဘုရားသည်ဘုရားလောင်းသည်အာယုံမပြောင်းမလားပြောင်းလိုက်လားပညာအာယုံကြည့်တာလားဗြဟ္မာအာယုံကြည့်တာလားဗြဟ္မာအာယုံဆိုတာတရားလားခန္ဓာ၅ပါးလားခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးရဲ့နောက်ဆက်တွဲကအဝိဇ္ဇာနဲ့သင်္ခါရအဲခန္ဓာ၅ပါးရဲ့မူလအခြေခံကအဝိဇ္ဇာနဲ့သင်္ခါရနောက်ဆက်တွဲကတဏ္ဍာဥပါဒကံဇာတိသရမရဏဒါနောက်ဆက်တွဲဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့အဝိဇ္ဇာရှိနေလို့တဏ္ဍာဖြစ်တာတဏ္ဍာဖြစ်နေလို့ဘဝတွေမဆုံးတာပဲနော်အခုအဝိဇ္ဇာကိုခွာပြီးတော့ဘဝတွေကျင်နေခဲ့တာအဝိဇ္ဇာကြောင့်ကျင်နေခဲ့တာပါတဏ္ဍာကြောင့်ကျင်နေခဲ့တာပါအဲ့ဒါကြောင့်မလို့ဒီအဝိဇ္ဇာနဲ့ဒီတဏ္ဍာကိုခွာလိုက်တယ်ဘလို့နဲ့ခွာလိုက်တော့ဉာဏ်နဲ့ခွာလိုက်တယ်ဟုတ်လားအဲ့ဒီတော့ဉာဏ်နဲ့ခွာလိုက်တဲ့အခါကျတော့ဝိဇ္ဇာတဏ္ဍာကင်းသွားပြီဆိုတော့ဟောသူ့ရဲ့အာယုံကပုဂ္ဂိုလ်လည်းမဟုတ်တော့ဘူးသတ္တဝါလည်းမဟုတ်တော့ဘူးယောက်ျားမိန်းမလည်းမဟုတ်တော့ဘူးဘယ်လိုပဲရှိတော့လဲခန္ဓာ၅ပါးပဲရှိတော့လဲဘယ်လိုပဲရှိတော့လဲအဲ့ဒီတော့မှသူကအရှုခံတရားသွားတွေ့တာကိုနော်အရှုခံတရားသွားတွေ့တဲ့အခါကျတော့အရှုခံတရားကိုစက်ကြည့်စက်ကြည့်တော့ဖျားလောင်းပဲသာမန်ပုဂ္ဂိုလ်မှမဟုတ်ပဲလွန်လွန်နဲ့ကြည့်လို့မရဘူးလားရရသွားတာပေါ့အဲဒီလိုရသွားတဲ့အခါကျတော့ဉာဏ်နဲ့စက်ကြည့်လိုက်တဲ့အခါကျအခါမှာဝိညာဉ်လေးကြည့်တော့လေဖြည်းဖြည်းဗာသစ္စာဒုက္ခသစ္စာသိတဲ့ဉာဏ်က နာယောကလေးကြည့်လိုက်တော့လေဖြစ်ပြပါသေးစာရှုတဲ့ဉာဏ်ကသလာယတနာလေးကြည့်လိုက်တော့လေဖြစ်ပြပါသေးစာရှုတဲ့ဉာဏ်ကနာယောကြည့်လိုက်အဲဖတ်တာကြည့်လိုက်ပြန်တော့လေဖြစ်ပြပါသေးစာရှုတဲ့ဉာဏ်ကဝေဒနာကြည့်လိုက်ပြန်တော့လေဖြစ်ပြပါသေးစာရှုတဲ့ဉာဏ်ကဒီတော့မှမဲ့ခင်ကိန်းတာကိုဟုတ်လားမဂ္ဂင်္ဒရာတရားလားဝိပဿနာဉာဏ်လားဒီတော့မှသူဝိပဿနာဉာဏ်ဖြစ်သွားပြီလေနော်ဝိပဿနာဉာဏ်ဖြစ်သွားပြီဝိပဿနာဉာဏ်ဖြစ်သွားတဲ့အခါကျတော့မှအဲဒီဝိပဿနာဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါမှာဘယ်မလဲဒုဏ္ဏသမ္မာဒရာလည်းမရှိတော့ဘူးဝေဒနာဒရာလည်းမရှိတော့ဘူးနော်မောဒရာဒရာလည်းမရှိတော့ဘူးနောက်ဆိုသိတ္တတ္တဆိုတာတော့ရှိသေးလားသိတ္တတ္တလားခန္ဓာ၅ပါးလားသိတ္တတဘုရားဘလောက်ပဲချမ်းသာတယ်ပြောပြောအခုဝိပဿနာဉာဏ်ရဲ့အမြင်မှာချမ်းသာတယ်လားဒုက္ခသစ္စာလားဒုက္ခသစ္စာပဲတွေ့တော့တယ်သူရဲ့ဘုရားကလည်းဒုက္ခသစ္စာအတိတ်တုန်းကဘုရားတွေကလည်းဒုက္ခသစ္စာအကံ့ရွတ်တာဒီတန်းနေမယ်ဆိုရင်နောက်ထပ်အနာဂတ်မှာဘုရားတွေထပ်ရလဲအောင်မယ်အဲ့ဒီရမယ်ဘုရားတွေကလည်းဘာသစ္စာအားလုံးကိုအတိတ်ပစ္စုပ္ပန်အနာဂတ်အားလုံးကိုဘာသစ္စာလို့သဘောပေါက်သွားတယ်ဘာနဲ့သဘောပေါက်တာလဲဉာဏ်နဲ့သဘောပေါက်တာအဲ့ဒါနဲ့သဘောပေါက်သွားတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်လေလက်ရှိဘဝကလည်းဒုက္ခသစ္စာနောက်ဘဝကလည်းဒုက္ခသစ္စာဟိုအတိတ်ဒုက္ခဘဝကလည်းဒုက္ခသစ္စာဘဝတွေအားလုံးကဒုက္ခသစ္စာတွေကြီးပဲဆိုတော့ဒီဘဝတွေကိုလိုချင်တဲ့စိတ်ရှိသေးလားမရှိတော့ဘူးဘဝတွေလိုချင်တဲ့စိတ်ဘာကြောင့်မရှိတာလဲပြီးတော့ဉာဏ်ကြောင့်လို့ပြောချင်ပြောမယ်တကယ်တမ်းကျတော့မဟုတ်ဘူးအဝိဇ္ဇာကင်းသွားလို့ဘာဖြစ်လို့လဲအဝိဇ္ဇာရှိတော့ကဘဝတွေလိုချင်တယ်မျှော်လင့်တယ်တောင်းတတယ်အဝိဇ္ဇာကင်းသွားတဲ့အခါကျတော့လိုချင်တာလည်းမရှိမျှော်လင့်တာလည်းမရှိတောင်းတတာလည်းမရှိနောက်တထပ်ဖြစ်ဖို့လည်းပဲစိတ်ကိုရှိလားအခုဘုန်းကြီးတို့ပရိသတ်တွေနောက်ဘဝမလိုချင်ဘူးလားလိုချင်တာညံမပါရင်လိုချင်တာပေါ့ဟုတ်တယ်မလားညံမပါရင်ဘာဖြစ်လို့လိုချင်တာလဲဟမ်မဟုတ်ဘူးလေအဲ့ဒီနောက်ဘဝသည်ချမ်းသာမယ်ဆိုတဲ့အထင်ရှိလို့လိုချင်တာဒီလိုလားပါပေါ့ဘာဖြစ်လို့လိုချင်တာလဲနောက်ဘဝမှာချမ်းသာတဲ့တဲ့အထင်ရှိလို့လိုချင်တာခုနပြောခဲ့သလိုပဲဟာဒီဘဝမှာတော့တို့မျောလင့်တာတွေတကူမှမဖြစ်ဘူးနောက်ဘဝကျမှတို့မျောလင့်တာလေးတွေဖြစ်အောင်လုပ်မယ်ဟုတ်တယ်မလားကိုလုံးသလိုဖြစ်နိုင်မယ်ထင်တယ်ကိုထင်သလိုချမ်းသာလိမ့်မယ်ထင်တယ်ဒါကြောင့်နောက်ဘဝကိုမျောလင့်တာမျောလင့်တာကတဏှာမျောလင့်တာမျောလင့်ရမယ်နောက်ဘဝလည်းဘာသစ္စာလဲဒုက္ခသစ္စာဒါဒုက္ခသစ္စာလို့သာသိရင်ပဲမျောလင့်မလဲမသိလို့မျောလင့်တာပေါ့အဝိဇ္ဇာရှိလို့တဏှာဖြစ်တာပေါ့အဝိဇ္ဇာသာမရှိရင်တဏှာပဲဖြစ်ပါမယ်အခုဖရာလောင်းဒီပြိဿဘဝကိုလည်းဘာသစ္စာလို့သဘောပေါက်သွားလဲအနာဂတ်ဘဝကိုလည်းပါသစ္စာလို့သဘောပေါက်သွားလေဒုက္ခသစ္စာလို့သဘောပေါက်သွားပြီဆိုတော့သဘောပေါက်သွားပြီဆိုတဲ့ကောင်ကဉာဏ်ဖြစ်သွားပြီဉာဏ်ဖြစ်တဲ့အတွက်ဝိဇ္ဇာကင်းသွားပြီဝိဇ္ဇာကင်းတဲ့အတွက်တဏှာကောလောင်းမလားမလားတော့ဥပါဒံကောလောင်းမလားကာမဘဝကောလောင်းမလားမလားတော့ဘူးအဲ့ဒီလိုမလားတော့ဘူးဆိုရင်ကာမဘဝနိရောဓာသာတိနိရောဓာကာမဘဝချုပ်ရင်သာတိချုပ်မယ်သရမရဏချုပ်မယ်နောက်ဘဝမချုပ်ဘူးလားချုပ်သွားဒီတော့နောက်ဘဝရနေသေးတာဘယ်လိုကြောင့်တော့တဏှာကြောင့်ဘယ်လိုကြောင့်လဲနောက်ဘဝမရတော့တာဘယ်လိုသေးသွားလို့လဲတဏှာသေးသွားလို့တဏှာသေးဘယ်လိုသေးလို့တဏှာသေးတာလဲအဝိဇ္ဇာသေးလို့တဏှာသေးတာအဓိကလက်ထက်ကတော့အဝိဇ္ဇာသို့တော့ထင်တာမြင်တာကတဏှာဒါကြောင့်မြတ်စွာဘုရားကဘုရားဖြစ်တဲ့အချိန်ကျတော့ကြုံရလိုက်တာအနိကသာရိသန္တာရသန္တာဝိသဏိပိတံကာကရကဝိသံတောဒုက္ခသာတိပုဏ္ဏပုဏ္ဏတဏှာယောက်ျားလက်သမားတဲ့နော်ခန္ဓာရင်ကိုအချင်းချင်းဖမဆောက်လုံတတ်တဲ့တဏှာမင်းကိုယနေ့ကရှာတွေ့ပြီးမင်းရဲ့လုပ်ငန်းတွေကငါအားလုံးတွေ့ပြီးပြီခန္ဓာရင်ကိုမင်းနောက်ထပ်ပြန်ပြီးတော့ဆောက်ခွင့်မရတော့ဘူးဟုတ်လားမင်းကိုငါလက်မခံတော့ဘူးကြုံရလိုက်တာပေါ့လားဘယ်လိုကြုံရလိုက်တာလဲ တဏ္ဍာကိုကျောင်းရလိုက်တာမင်းမလာတော့နဲ့တဲ့မင်းကလည်းမခံတော့ဘူးတဲ့မေယခန္ဓာအိဒုက္ခသစ္စာကြီးကိုအချင်းချင်းဘာမှဆောက်လာတဲ့ပုံကိုကြီးပဲကံနေတော့မင်းကသိသွားပြီမင်းကျောင်းကသိသွားပြီဒုက္ခသစ္စာတွေဖန်တီးပေးနေတာမင်းကဖန်တီးပေးနေတာပဲလို့ငါသိသွားပြီဖြစ်တဲ့အတွက်ဒီနေ့ကစပြီးမင်းမလာတော့နဲ့ဘုရားမဏိမာဇာတိဒီဘဝပရိသန္ဓေတာနောက်ဆုံးမယ်နတိတာတိဘာပုဏ္ဏပုဏ္ဏနောက်ထပ်ဘဝတခုအကျဉ်းချင်းဖတ်မှမဖြစ်တော့ဘူးเนาะအရာမတိမဇာတိဟုတ်လားအခုဘဝပရိသန္ဓေနေတာနောက်ဆုံးပရိသန္ဓေနေခြင်းပဲနောက်ဆုံးပရိသန္ဓေနေခြင်းပဲလို့ကျုံသွားလိုက်တာဘလူကိုတရားတတ်နိုင်လို့ကျုံသွားလိုက်တာလေတဏ္ဍာကိုတရားတတ်နိုင်လို့ကျုံသွားလိုက်တာပါအဲ့ဒီမှာဒီမြတ်စွာဘုရားကပဋိစ္စသမုပ္ပါဒ်သဘောကိုရှင်ဉာဏ်နှလုံးသွင်းလိုက်တဲ့အခါကျတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ခန္ဓာတွေရတယ်။အဝိဇ္ဇာချုပ်ရင်သင်္ခါရချုပ်မယ်သင်္ခါရချုပ်ရင်ခန္ဓာတွေချုပ်မယ်။ဆိုပြီးတော့ဒီအချိန်မှာပဲအဝိဇ္ဇာဖြစ်စရာသင်္ခါရသင်္ခါရဖြစ်စရာဝိညာဏစသဖြင့်ပရိစ္ဆသမုပ္ပါဒ်ကိုရှင်ဉာဏ်လိုက်တာ။အဲဒီလိုရှင်ဉာဏ်လိုက်တဲ့အချိန်မှာပဲနော်အရတမလည်းရသဗ္ဗညဉာဏ်လည်းရဖျားလည်းဖြစ်သွားတာကိုဒါတော့မဟုတ်လားအဲ့ဒါကြောင့်မလို့ဖျားဖြစ်ဖို့ရတဲ့ဗေတရားကိုဆင်ញင်ခဲ့ရတာလေပရိစ္ဆသမုပ္ပါဒ်တရားကိုဆင်ញင်ခဲ့ရတာပရိစ္ဆသမုပ္ပါဒ်တရားကိုဆင်ញင်လိုက်တဲ့အတွက်ဘာအကျိုးရသလဲယုံနံခန္ဓာဖြစ်ပြက်ဒုက္ခသစ္စာဘာပဲလို့သိရခြင်းအကျိုးရှိတယ်ဟုတ်လားစောစောတုန်းကပရိစ္ဆသမုပ္ပါဒ်မဆင်ခြင်းတုန်းကဘယ်လိုထင်နေတော့ပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမဒီလိုထင်နေတာအခုပရိစ္ဆသမုပ္ပါဒ်ဆင်ញင်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်လည်းမရှိတတ္တဝါလည်းမရှိယောက်ျားမိန်းမလည်းမရှိဘာပဲရှိယုံနာခန္ဓာ၅ပါးပဲရှိတယ်ဆိုတော့အဲ့ဒီအမြင်ရသွားခြင်းသည်ဖျားဖြစ်ဖို့ရတဲ့အခြေခံရသွားတာပဲဟုတ်လားအဲ့ဒါကြောင့်မလို့ဘာကြောင့်ဖျားဖြစ်တယ်လို့မင်းရင်တော့မြန်မာလိုပြောရင်တော့ခန္ဓာ၅ပါးကြောင်းကျိုးဆက်သွယ်မှုကိုသိလို့ဖျားဖြစ်တယ်ပေါ့အဲ့ဒီခန္ဓာ၅ပါးကြောင်းကျိုးဆက်သွယ်မှုဆိုတာသည်ပါဠိလိုတော့ပဋိစ္စသမုပ္ပါပရိစ္ဆကအကြောင်းသမုပ္ပါကအကျိုးအကြောင်းနဲ့အကျိုးကိုသိလို့ဖျားဖြစ်တာပါဠိလိုပြောရင်ပရိစ္ဆသမုပ္ပါသိလို့ဖျားဖြစ်တာဒီလိုမဟုတ်လားအဲဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေလည်းပဲယနေ့သောတာပန်သက္ကရာကနာဂယန္တာဖြစ်ချင်ပါတယ်ဆိုရင်ဘာသိအောင်လုပ်ရမှာလဲပရိစ္ဆသမုပ္ပါသိအောင်လုပ်ပါတဲ့အဲဒီလိုတိုက်တွန်းရင်းနဲ့ရေသာတို့ခေါ်လိုက်ကြEja.